တမရော်နဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရဝန်ကြီးချုပ်ဦးဖြိုးမင်းတင်ကမှတ်ချက်ပေးပြောဆိုခဲ့တဲ့အပေါ်အရေးယူပေးဖို့တမရော်ကအစိုးရကိုမနေ့ကတိုင်ကြားလိုက်ပါတယ်။ဒါဟာစစ်ဖက်အရက်ဖက်ဆက်ဆံရေးပိုးပြီးဝေးသွားအောင်လုပ်တယ်လို့ဖြစ်နေပြီးအမျိုးသားပြန်လည်တင်းမြင့်ရေးနဲ့ဒီမိုကရေစီအပြောင်းအလဲတွေကိုပါထိခိုက်စေမှာဖြစ်တယ်လို့လူခွင့်ရေးရှင်းယူရင်းနဲ့ဝါရင်သတင်း ရီနဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဇူလိုင်လ9ရက်တနင်္ဂနွေနေ့ရန်ကုန်စီရိုနာဟိုတယ်မှာပြုလုပ်တဲ့နိုင်ငံရေးအကျဉ်းသားတွေအတွက်အလုတ်ကန်ဖန်တီးပေးရေးအလုတ်ယုံဆွေးနွေးပွဲမှာအခုလိုပြောသွားတာပါ။
သမုဒ္ဒေကြီးများကိုကျိုးပန်းနေရတဲ့ကာလမှာလည်းရှိပါသေးတယ်။အရက်ကအုပ်ချုပ်ရေးစနစ်တက်လာပြီနဲ့အရက်နဲ့စစ်သက်ဆက်ဆံရေးဆိုတာသမုဒ္ဒေကြီးဖြစ်မှာမရှိပါဘူး။အရက်ကအုပ်ချုပ်ရေးစနစ်ကအောက်မှာပဲစစ်သက်ဆိုတာရှိရမှာဖြစ်ပါတယ်။ဒါမဲ့ကာဝေးမှုကြီးချုပ်ဆိုတာကျွန်တော်တို့ပရိုတိုကောရလို့နှစ်တိုင်းအုပ်ချုပ်ရေးပဲဖြစ်ပါတယ်။ဒါမဲ့လည်းကျွန်တော်တို့ဗလီရှင်းဆက်ဆံနေရတဲ့ဥစ္စာကနိုင်ငံအကြီးအကဲနေနေတစ်ခုလည်းကိုဆက်ဆက်ဆံတယ်။ဒါသမုဒ္ဒေကြီးမဟုတ်ပါဘူး။ဒါကြောင့်ကျွန်တော်တို့ကဒီမိုကရေစီကြီးကြီးကြောင်းလေးကိုဆောင်ရွက်နေတဲ့ကာလတစ်ခုဖြစ်မှာကျွန်တော်တို့ရဲ့ဒီမိုကရေစီလိုလားဒီအားလုံးကြောင့်မှာတူညီတဲ့ဆောင်ရွက်မှုတွေတူညီတဲ့ခြေလှမ်းတွေရှိနိုင်ဖို့ကျွန်တော်တို့လိုအပ်တယ်လို့ကျွန်တော်ဒီနေ့ထင်ပါတယ
်။အမေရိကန်အကူအညီပေးရေး USAID နဲ့ပူးပေါင်းကျင်းပတဲ့အဲ့ဒီအလို့ယုံဆွေးနွေးပွဲမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောဆိုခဲ့တာနဲ့ပတ်သက်လို့လူမှုကွန်ရက်နဲ့ပုံနှိပ်မီဒီယာတွေမှာပြန့်နှံ့နေတာတွေ့ရကြောင်းဒါနဲ့ပတ်သက်ပြီးနိုင်ငံတော်အစိုးရကလူအပ်သလိုစီစစ်အရေးယူပေးနိုင်ရန်တမတော်ကတင်ပြထားကြောင်းကာကွယ်ရေးဦးစီးချုပ်ယုံကဇူလိုင်လ17ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ဦးဖြိုးမင်းသိန်းရဲ့ပြောဆိုမှုတွေပေါ်အစိုးရကိုတိုင်ကြားတဲ့အထိတမတော်ဘက်ကတုံ့ပြန်တာဟာ NLD အရသာအစိုးရပေါ်ဖိအားပေးခြင်းသာဖြစ်တယ်လို့ပြည်ပအခြေစိုက်မြန်မာသတင်းသမဂ BMA ဥက္ကဋ္ဌဦးမမောင်မြင့်ကမြင်ပါတယ
်။တကယ်တမ်းပြောရရင်တော့ဒီဇူလိုင်လမှာအရသာအုပ်ချုပ်ရေးပေါ်နေပြီဆိုပေမဲ့လို့ခေါင်းအားသိမရှိဘူးလေဒီအခြေခံဥပဒေကိုလည်းကန့်သက်ထားတာပေါ့ဗျာဆောင်းတော့ပြီးတော့လက်တွေ့မှာကတော့ဒီရသအစိုးရရှိတဲ့အာဏာတပိုင်းဒီကောင်ဝေးဦးစီးချုပ်နဲ့ဒီစစ်တပ်ပေါ့ဗျာသူတို့ရှိတဲ့အာဏာတပိုင်းဆိုပြီးနှစ်ပိုင်းကွဲနေတာဟုတ်ဒီကောင်ဝေးဦးစီးချုပ်ဟာအခြေခံဥပဒေကအတိအကျမပြောထားပေမဲ့လို့သူကဒီနိုင်ငံတော်ရဲ့ထိတ်တန့်ကိုယ်စားလှယ်သဘောမျိုးနိုင်ငံအကြီးအကဲသဘောမျိုးဖြစ်နေတာဟုတ်ဆိုတော့အဲ့လိုအနေအထားမျိုးမှာဒီရန်ကုန်တိုင်းဝန်ကြီးချုပ်ကပြောတဲ့စကားကိုသူ့အနေနဲ့အမခံနိုင်ဖြစ်တယ်အဲ့ဒီအတွက်ကြောင့်အစိုးရကိုတိုင်နေဆိုတာတကယ်ကျွန်တော်အမြင်ရတော့အစိုးရအပေါ်ကိုဖိအားပေးတာရသအစိုးရအနေနဲ့ဒီရန်ကုန်တိုင်းဝန်ကြီးချုပ်ကိုသတိပေးပါအေးအေးပါဆိုတဲ့ပုံမျိုးသူပြောတာလည်းကျွန်တော်မြင်တယ
်လေ NLD ပါတီတာဝန်ရှိသူတွေရဲ့ပြောဆိုသုံးနှုန်းမှုတွေပေါ်တမတော်ဘက်ကအကဲဆက်နေမယ်ဆိုရင်စစ်ဘက်အရက်ဘက်ဆက်ဆံရေးပိုဝေးသွားစေလိမ့်မယ်လို့ဟောင်ကောင်အခြေစိုက်အာရှလူအခွင့်အရေးကော်မရှင် HRC ကရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ်
ကျေးဇူးရကတစ်ချိန်လုံးသူတို့ကညီပဲကြီးစိုးလာတာဟုတ်အခုအရသာအစိုးရလက်ထက်ရောက်လာတဲ့အခါကျတော့ကညွန်ကြားရေးမှူးချုပ်အဆင့်လောက်ပဲပေါ်ပြခံရနေဆိုတဲ့အပေါ်မှာသူတို့အနေနဲ့ဒါအမြင့်ထက်ကောင်းထွက်နိုင်ကြရှိပါတယ်အတုံးနှုံးဝေါ်ဟာရနဲ့ပတ်သက်ပြီးတော့ကဆက်ဆက်တိမခံဖြစ်လာတဲ့ကိစ္စကလည်းအရက်ထက်နဲ့စစ်တဲ့ပို့ပြီးတော့ဝေးသွားစီတယ်ဆိုတဲ့အချက်ကိုပို့ပြီးတော့ပြလိုက်တယ်လို့ဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်
NLD ပါတီဝန်ကြီးချုပ်တူဦးရဲ့ပြောဆိုမှုပေါ်တမရော်ရဲ့အခုလိုတုံ့ပြန်ပုံတွေဟာအမျိုးသားပြန်လည်တင့်မြက်ရေးကိုထိခိုက်စေမှာဖြစ်တယ်လို့ဦးမမောင်မြင့်ကထောက်ပြပါတယ
်။ဆိုတော့ဒီဒီမိုကရေစီစစ်စစ်နိုင်ငံတွေမှာကြည့်မယ်ဆိုလို့ဆိုရှင်ရှင်ပုံရကျွန်တော်တို့ယာရုစင်တွေကိုကြည့်မယ်ဆိုလို့ရှင်ဗျာ။ဝန်ကြီးရှိမယ်ဒုဝန်ကြီးရှိမယ်ဒုဝန်ကြီးအောက်ကရှိတဲ့ယာရုတွေဟာဒီကျွန်ကြားရေးခုချုပ်ယာရုတွေလို့ပြောလို့ရတယ်။ဟုတ်တယ်လားသူတို့ကရက်ဖက်အုပ်ချုပ်ရေးကိုသူတို့ဦးစီးပြီးလုပ်နေတဲ့ကျွန်ကြားရေးခုချုပ်စစ်တပ်မှလည်းဒီအတိုင်းပဲသဘောတရားအဖြစ်ပြောမယ်ဆိုလို့ရှင်။သို့တော့လက်ရှိအခြေခံဥပဒေကိုကြည့်မယ်ဆိုရင်တော့ကာဝေးဦးစီးချုပ်ဒီသမရရဲ့အပေါ်မှာရှိမနေဘူးအဲ့တော့သဘောတရားအခြေအနေရောက်လို့ကဥပဒေအမင်းသိမ်းပြောတာတိတ်အများကြီးမဝေးဘူးဒီမိုကရေစီစစ်စစ်နိုင်ငံတွေမှာပြည်သားအစိုးရရဲ့အမိန့်နာကမူအောက်မှာသူတို့ရှိကြတယ်ဆိုတော့အဲ့ဒီသဘောမျိုးကျွန်တော်တို့ကရည်ရွယ်ပြီးတော့ဒီစစ်တပ်ရဲ့ခံစားနာကိုဒီကနေ့ထိကျွန်တော်တို့လက်ခံထားတာဟုတ်ဗျဆိုတော့အဲ့လိုမှမဟုတ်ဘဲနဲ့စစ်တပ်ကဘူးလို့မျိုးဟာဒီဆက်ဆက်ကြည့်မခံတဲ့ပုံစံမျိုးရှိလာမယ်ဆိုလို့ရှိရင်လူတွေကမျောလင်းချက်ကလည်းပြတ်လာလိမ့်မယ်ဒီရသအစိုးရနဲ့ဒီစစ်ဖက်နဲ့သဘောတူထားတဲ့အချက်တွေဥပပေါင်းဆောင်ရွက်နေတဲ့ကိစ္စတွေကိုလည်းပဲခြိပါလာလိမ့်မယ်။မျိုးသားပြန်လည်တင်ပြတော့အများကြီးထိခိုက်တာပေါ့ဗျာ
။ပြီးခဲ့တဲ့မေလတုန်းကလည်း NLD ပါတီပြောခွင့်ရဦးဝင်းထိန်က NLD ပါတီနဲ့ဆိုင်တဲ့သတင်းမှားတွေဖြန့်နေသူတွေထဲမှာအချို့တက်မတော်အဖွဲ့အစည်းတွေပဲလုံနေသလားဆိုပြီးမှတ်ချက်ပေးပြောဆိုခဲ့တဲ့ကိစ္စဟာနိုင်ငံစည်းလုံးညီညွတ်မှုထိခိုက်စေသလိုတက်မတော်ပေါ်ပုတ်ကပ်ပြောဆိုခဲ့တာတွေအတွက် ပြင်းထန်စွာကန့်ကွက်ကြောင်းနဲ့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်လို့တမရော်ကာကွယ်ဦးစီးချုပ်ယုံကသတင်းထုတ်ပြန်ခဲ့ပူးပါတယ်ခင်ဗျာ။